စကိုင်းတိုင်းထဲမှာ6ဦးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကခြေရွာတွေကိုစစ်ကောင်စီကနယ်မြေရှင်းလင်းရေးတွေဆက်ပြီးတော့လုပ်နေတာမို့လို့ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ်။နယ်မြေရှင်းလင်းတဲ့အချိန်တွင်းမှာဒေသခံပြည်သူတချို့သေဆုံးတာ၊နေအိမ်တွေမီးလောင်ကျွမ်းတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်း6ဦးနဲ့ရင်းမပင်ဘက်ကအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကြော့ကြော့သိမ်းပြပြပေးပါရှင်
။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေရှိခဲ့တဲ့စကိုင်းတိုင်း6ဦးမြို့နယ်ရွှေလေကြီးရွာကိုမလ14ရက်နေ့ကစစ်ကောင်စီကနယ်မြေရှင်းလင်းခဲ့ပါတယ်။နယ်မြေရှင်းလင်းချိန်နေအိမ်တချို့မီးလောင်ခဲ့လို့နေ90နီးပါးမီးလောင်ကျွမ်းခဲ့တဲ့အပြင်စစ်တပ်ကပစ်ခတ်မှုအတွင်းရွှေလေကြီးရွာဒေသခံတအူးသေဆုံးပြီးတအူးဒဏ်ရာရခဲ့တယ်လို့6ဦးဒေသခံတူကပြောပါတယ်။
ကလေးကြီးဟိုအိမ်လေးဟိုဟာဘောတနေ့တည်းတော်ဝင်နေအဝေးဟိုဟာဘောဟိုဒီလက်နေကြီးနဲ့ပြည့်တယ်အတဲမှာပြည့်တဲ့တွေကရင်းထက်အောင်ဆိုတဲ့အသက်20ပြည်သူတူအတနေ့တည်းကံတာပြီးနေရာပါနေပေါ်ကြီးမိတည်သွားတယ်အဲနောက်တစ်ခါအမျိုးသမီးတူတန်ရရတယ်သူကတော့ဟိုခုမှခုမှဆေးရုံမှုပေးထားတယ်နောက်အခုအိမ်လေးကိုမိရှုပ်သွားတယ်သူကအိမ်ကြီး40ကျော်50ဝန်းကျင်လောက်ဒီတော့ဆုံးရှုံးတယ်အဲမနေ့6နာရီလင်းအားကြီးမှာအဲ့မှာဒီနေ့ပြည့်ဝင်လာတဲ့အားလုံးပြည့်ဝင်ပြီးအိမ်ကြီးမီးရှို့တာဒါပဲတက်တက်ပဲဘာမှမရှိဘူးတက်ပွဲလည်းမရှိဘူ
းဒီအချိန်နဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးရွှေလေကြီးရွာကရွာနဲ့နှမိုင်ငန်းဝီတဲ့ကံကြီးကုန်းကြီးရွာမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်နဲ့စစ်ကောင်စီကိုအားပေးထောက်ခံတဲ့ပြည်စော်ထီးတွေဝင်လာပြီးမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်မလောက်9ရက်နေ့ကကံကြီးကုန်းမှာတက်ဆွဲထားတဲ့ပြည်စော်ထီးတွေကိုဒေသခံကော်မတီအဖွဲ့တွေပူးပေါင်းပြီးဝင်ရောက်တိုက်ခိုက်ခဲ့လို့နှစ်ဖက်အပြန်အလှန်တိုက်ခတ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေရောက်လာပြီးဝေယာ၊ရာကြီး၊စီတခံကြီးရွာတွေကိုရှင်းလင်းခဲ့တာပါ။အဲဒီကြီးရွာတွေမှာလည်းနေအိမ်တချို့မီးရှို့ခံရတယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ PDF တွေကကံကြီးကုန်းကြီးရွာကိုဝင်ရောက်တိုက်ခိုက်တယ်ဆိုတဲ့သတင်းအရလူညုံရေးတပ်ဖွဲ့ဝင်တွေတောရပူပေါင်းချိန်မှာ PDF တပ်ဖွဲ့တွေဟာရှေလီကြီးရွာဘက်ကိုစုခွာထွက်ပြေးသွားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင် PDF တပ်ဖွဲ့ဝင်တွေရဲ့လက်နက်တချို့ကိုလည်းတင်စီရမိခဲ့ပြီးနေအိမ်85လုံးနဲ့နွား185ကောင်လောက်မီးလောင်ကျွမ်းခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဲဒါကတော့ချောင်းဘက်ကအချင်းဒီပါ။ရင်းမလင်ဘက်မှာဆိုရင်လည်းတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီတပ်ကစစ်ကြောင်းထိုးလာလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပြီးဒေသခံတို့ဖမ်းဆီးခံထားရတာရှိတယ်လို့မြောက်ရမားဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုခန့်ကပြောပါတယ်
။တိုက်ပွဲအဲ့မှာဒီခုကကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမရှိဘူးမနေ့ကတော့ကရင်းမလင်မြို့နယ်အမွေလက်ပံတက်မှာဒီရန်သူစစ်ကြောင်းထိုးလာတာရှိတယ်ပေါ့နော်ဒီဒေသခံတွေကအဲ့မှာဒီဒေလူရောက်ကိုဖျက်ပြေးနေရတဲ့အခြေအနေပေါ့နော်စစ်ရေးဆောင်တွေကိုပြေးသွားတဲ့ခါကျတော့ဖမ်းဆီးခေါ်တောင်းသွားတဲ့အခြေအနေတွေရှိတယ်အဲ့မှာဒီအမျိုးသမီးအချို့ပါဝင်တော့တာရှိတယ်နောက်ပြီးအမျိုးသားအချို့ဖမ်းဆီးခေါ်ဆောင်သွားခံတာရှိတယ်အခုလက်တော့ကျွန်တော်တို့ကြားနေရတာတော့အမျိုးသမီးတွေကိုပြန်ဖြစ်ပြီးတော့အမျိုးသားတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ပြောတယ
်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးမလာပထမဘက်ကစားလို့စစ်ကောင်စီကစကိုင်းတိုင်းနဲ့ကပလဲရင်းမပင်ကနီမင်းကင်ချောင်းဦးစတဲ့မြို့နယ်တွေကိုနေစဉ်ရက်စက်နေမြေရှင်းလင်းတာတွေလုပ်နေပြီးနေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိအချိန်မှာစစ်ကောင်စီကစကိုင်းတိုင်းကမြို့ကြီးလေးမြို့ကလွဲပြီးကြံမြို့နယ်တွေကိုအင်တာနက်ဖြတ်တောက်ထားပါတယ်။တချို့နေရာတွေမှာဖုန်းလိုင်းတွေလည်းတက်တောက်နေပါတယ်။စစ်ကောင်စီကအင်တာနက်တွေဖြတ်တောက်ပြီးနေမြေရှင်းလင်းတာတွေလုပ်နေတဲ့အတွက်ပေါင်းနဲ့ချီရဲ့ဒေသခံတွေစစ်ဘေးဒုက္ခတွေဖြစ်ဘေးလွယာနေရာတွေမှာတိမ်းရှောင်နေကြရပါတယ်ခင်ဗျာ။